ဒီတစ်ပတ်မြန်မာအရေးဆွေးနွေးခန်းအစီအစဉ်မှာလက်ရှိတကမ္ဘာလုံးရင်ဆိုင်နေရတဲ့ COVID-19 ရောဂါပိုးအကူးဆက်ခံရမှုရှိမရှိစမ်းသပ်စစ်ဆေးမှုဘယ်လိုလုပ်ရလဲဆိုတာဆွေးနွေးထားတဲ့ဒုတိယပိုင်းကိုထုတ်လွှင့်ပေးမှာပါ။ American နိုင်ငံ UTMB Texas စီးတက္ကသိုလ် Galveston မှာရှိတဲ့အမှုစည်းဝါဘေးဒဓာတ်ခွဲခန်းကဒေါက်တာဖြစ်မြတ်သွေးကိုအွန်လိုင်းကနေမေးမြန်းထားတဲ့ဒုတိယပိုင်းမှာဓာတ်မှန်ရိုက်တာနဲ့ဒီပိုးကိုခုခံမှုထွက်လာတဲ့ကိုခံအားရှိမရှိစမ်းသပ်တာလို့တွယ်ဝိုင်းစမ်းသပ်တဲ့နည်းတွေကိုသိရပါမယ်။ကျွန်တော်ရေတက်ပါ။နေ့ရောဂါပိုးကိုရှင်းပြစမ်းသပ်တာမဟုတ်ပဲတချို့ကလည်းအခုဆိုရင်တချို့လေဆေးတွေမှလုတ်တဲ့နေပေါ့နော်။ဟိုလူတွေမှာကိုခံအားဘလောက်ကောင်းလဲ immunity ဘလောက်ကောင်းလဲဆိုတာမျိုးစမ်းသပ်တာလည်းရှိတယ်လို့ပြောပါတယ
်ဟုတ်ပါတယ်
ဟိုကဒေါက်တာဖြူမြတ်တည်းကဒီ immunology နဲ့လည်းပါရဂူပွဲရလာတယ်ဆိုတော့နည်းနည်းလေးရှင်းပြပေးပါဘာဖြစ်လို့ဒီလိုမျိုးလဲစမ်းသပ်လို့ရတယ်ဟိုပြောနိုင်တာပါလဲ
ဒီယောဂါရှိမရှိကိုဟိုလုံးဝဟိုအတိအကျစမ်းသပ်တာဆိုတာကသူကပဲပြောတယ် RT-PCR နည်းရတော့တကယ်ဟိုရှိလားမရှိလား definite ပေါ့နော်စမ်းသပ်တာနောက်တစ်ခုကကြတော့အန်တီဘော်ဒီကိုပေါ့နော်အန်တီဘော်ဒီကိုခံအားရှိမရှိရှိမရှိအဲဒီယောဂါရလို့ကိုခံအားထွက်လာတယ်အဲအန်တီဘော်ဒီစမ်းတာဒါကကြတော့အန်တီဘော်ဒီစမ်းတဲ့ဥစ္စာကဟိုလူရဲ့ကိုခံအား immunology ကိုပဲ base လုပ်တာပါပဲအဲအန်တီဘော်ဒီပြီး serology test လို့ခေါ်တာပေါ့နော် serology test ဆိုတာကအာယောဂါဒီ covid ရှိမရှိကိုမပြောနိုင်ဘူးအကယ်၍antibody ရှိတယ်ဆိုလို့ရှိရင်ဒီ antibody ရှိတာကအရင်ကဒီ covid ကိုရှိခဲ့တာလည်းဖြစ်နိုင်တယ်လက်ရှိ covid ရှိနေတဲ့အချိန်တွင်းမှာ antibody ထွက်လာတဲ့အချိန်မှာထွက်လာတဲ့အချိန်မှာ antibody ကိုစစ်လိုက်တဲ့စစ်လိုက်တဲ့အချိန်နဲ့တိုက်ဆိုင်သွားတဲ့အချိန်နဲ့မူတည်ပြီးတော့လက်ရှိမှာ covid ရှိနေတာလည်းဖြစ်နိုင်တယ်ပေါ့နော်ဆိုတော့ serology ဒါ serology test ဆိုခေါ်တာပေါ့နော်ဒီ antibody စစ်တာကဘာလို့အတွက်အသုံးဝင်လဲဆိုတော့ယောဂလက္ခဏာမရှိတဲ့လူတွေအတွက်လည်းအတွက်အများသောအားဖြင့်ယောဂလက္ခဏာမရှိတဲ့လူတွေကိုအတွက်ကိုတော့အသုံးအယံဝင်တာပေါ့ဘာလို့လဲဆိုတော့ယောဂလက္ခဏာမရှိတဲ့လူတွေကိုယောဂပိုရှိလားဟေးဆိုပြီးတော့လုံးဝ reagent တွေလိုမျိုးဟိုပါတော့ test လုပ်တဲ့ kit တွေအဲ့လိုမျိုးအယံကိုရှားပါနေတဲ့အချိန်မှာ antibody ကိုမြ мян လေးစစ်လိုက်တဲ့အချိန်မှာဟေး antibody ထွက်လာပြီဟေးဆိုရင်အော်ဒါဆိုလို့ရှိရင်ဒီယောဂပိုရှိမရှိတော့မသိဘူးဒါပေမဲ့သူ့မှာကိုခံအားရှိနေရယ်ဆိုတာတော့သိတယ်ဒီအဲ့ဒီ test ကိုပြောတာပေါ့နော်အခုကဒီ America မှာလည်းဒီ test ကစပြီးတော့အရင်မပေါ်လာသေးဘူးဒါပေမဲ့company တွေတစ်ခုပြီးတစ်ခုက FDA ပေါ့နော်ခွင့်ပြုကြရတော့ရနေပြီဒါပေမဲ့ market ကို market ထဲကိုဖြစ်ဖြစ်ချင်းမှာအခုမှထွက်လာတာကပဲရှိသေးတယ်ပေါ့နော်လုံးဝမကျေပြန့်သေးဘူးဟုတ
်ဒါပေမဲ့ဒီဥစ္စာကအဲ့လိုမျိုးစစ်တဲ့ဒီserology test ကဟိုရင်းပေါ့မြန်တယ်ပေါ့နော်အဲ့ဒါဘော
ကဟုတ်ကဲ့အဲ့ဒါတော့ဟုတ်တယ်ပြီးတော့လွယ်လဲလွယ်တယ်ပေါ့နော်ဒါသွေးဖောက်ရတာပေါ့နော်သွေးဆို antibody ကဒီသွေးထဲမှာပဲလှည့်နေတာဆိုတော့ဒီသွေးဖောက်ပြီးတော့သိတာပေါ့နော်အကယ်၍ lab တွေရဲ့ size ဘလောက်ကြီးလဲပေါ့မူတည်ရဲ့ lab ကြီးရင်ကြီးသလိုသူတို့ဒီမှာ sample နမူနာတွေအများကြီးရတယ်ဆိုရင်သူတို့ကစက်တွေနဲ့တင်လိုက်တယ်တင်လိုက်တယ်ဆိုရင်တော့ချက်ချင်းပဲအပြေးထွက်လာတယ်မြန်တယ်ဟို virus ရှိမရှိကိုလုံးဝစစ်တာ test ဆာလို့ရှိရင်ပေါ့နော် nucleic acid RT-PCR ကိုသုံးပြီးတော့စစ်တဲ့နည်းထက်ဆာလို့ရှိရင်ဒီ serology test ကတော့လုံးဝမြန်တယ်ဒါဆက်နေစင်စင်မစစ်လို့ရှိရင်သူကဒီမှာ kit လို့လဲခေါ်มาပေါ့နော်ဒီ serology kit လို့ခေါ်มาပေါ့နော်ဒီသွေးလေးချက်ဟိုရှိတာလေသွေးလေးတစ်သက်လေးကိုထည့်လိုက်တယ်ဆိုလို့ရှိရင်သူရဲ့ kit ထဲမှာဒီအကုန်လုံးဟိုလောက်ထားပြီးသားပေါ့နော်ဒီ virus ရဲ့ပိုလေးပုံစံလေးကိုထည့်တာဆိုဒီ virus ကိုနဲ့တိုက်ဆိုင်တဲ့ antibody ရှိတယ်ဆိုလို့ရှိရင်ပေါ်လာတယ် line လေးပေါ်လာတယ်ဆိုပြီးတော့ဒီလို fit တင်နေတုံးပြီးတော့လည်းလောက်တာလည်းရှိရပေါ့နော
်ဆိုတော့ဒါကဒုတိယနေ့ပေါ့နော
်
နောက်တစ်ပြက်နေ့ကကျတော့ဒီဟိုရင်ဓာတ်မှန်ရိုက်တဲ့နေ့ပေါ့နော် CAT scan လို့ပါလို့ဆွဲတဲ့နေ့အဲ့ဒါလည်းနည်းနည်းပြောပြပေးပ
ါဓာတ်မှန်ရိုက်တဲ့အပိုင်းကျတော့ဒါက clinical ဟိုပါပေါ့နော်clinical imaging အဲ့လိုမျိုးအပိုင်းဖြစ်သွားရပါတော့ဒါ clinician တွေကနေပြီးတော့မှအရေပြီးတော့ x-ray နဲ့ respiratory ဆိုရှင်အစုပ်ပေါ့နော် technologist တို့ x-ray technologist တို့သူတို့တွေကနေပြီးတော့ရိုက်ကြတယ်ဆိုတော့ဒီ literature တွေမှာရဲ့ဒီ report တွေမှာရဲ့ဖတ်ရတာတွေအားကြတော့ virus pneumonia ပေါ့နော် virus နဲ့ဖျားတယ်ဆိုလို့ရှိရင်ဒီ covid ကြောင့်မလို့ဖျားတယ်ဆိုလို့ရှိရင်သူတို့ဒီ chest x-ray မှာတယ် ct မှာတယ်အဲလုံးဝတိတိတတဘောနော်လက္ခဏာကိုသူတို့ကြည့်ကြတာပေါ့နော်ဒါပေမဲ့တစ်ခုရှိတာကြတော့လေတစ်ခါviral pneumonia ဒီကလည်း covid ကလည်း corona virus ကလည်း corona virus family တစ်ခုပေါ့နော် corona virus ကြီးရဲ့ family ထဲမှာပါတဲ့ virus ဖြစ်တဲ့အတွက်ကြောင့်မလို့တချို့လက္ခဏာတွေက x-ray မှာပေါ်ပြီး x-ray ရိုက်ပြီးမဲ့တချို့ကြတော့ဟိုလက္ခဏာတွေကတူနေမယ်ပေါ့နော် x-ray ပေါ်မှာအဲဆိုရင်ဒီ virus ကြောင့်လည်းဖြစ်နိုင်တယ်ဟို virus ကြောင့်လည်းဖြစ်နိုင်တယ်အဲ့လိုပုံစံမျိုးဖြစ်နေဆိုတော့ဒါကြတော့အတိအကျကြီးဟိုလုံးဝပြောလို့မရဘူးဒါပေမဲ့ဒီ x-ray ပေါ်ကိုကြည့်ပြီးတော့ဟေးဒီခါကတော့ viral pneumonia ဖြစ်နေပုံရတယ်ဒါဆိုလို့ရှိရင်ပို့ပြီးတိကျရအောင်ဆိုပြီးတော့ lab ဒီ microbiology lab တွေကိုနမူနာပို့ရအောင်ဆိုပြီးတော့ဒီ rt-pcr နည်းကိုပဲသုံးပြီးတော့ပဲဖြစ်ဖြစ်များသောအားဖြင့်အဲ့လိုမျိုးလူနာတွေကို x-ray ရိုက်တဲ့အဆင့်ရောက်ပြီးဆိုပြီးတော့အဲ့လိုမျိုးဆိုလို့ရှိရင်တော့များသောအားဖြင့် rt-pcr နည်းပေါ့နော်ဒီvirus ကို nucleic acid ကိုရှာတဲ့နည်းအဲ့ဒါစမ်းသပ်တဲ့နည်းကိုတုံးယူပြီးတော့ပို့ကြတာများတယ်ပေါ့ဒါကသူက confirmation လို့ခေါ်တာပေါ့နော်သူကဟိုပထမကနားဆေးရုံလာမယ်ချောင်းဆိုးတဲ့ဘာညာ x-ray ရိုက်မယ်အဲဆိုလို့ရှိရင်ပေါ်လာတယ်အာဒါဆိုလို့ရှိရင်အာတေချောင်းလို့ rt-pcr နည်းကိုတုံးမယ်ဆိုတော့တဆင့်ပြီးတဆင့်ပေါ့နော်သူကတလွားပြီးတလွားသူကအဖြေထုတ်တာပေါ့နော်
ဒီ covid-19 ရှိမရှိကိုကိုကိုသံရဖြစ်နေလို့ test လုပ်ချင်တယ်ဆိုလို့ရှိရင်ဟိုဘယ်လိုဆက်လုပ်ရမလဲဘယ်ဟိုသွားရမလဲဘာတွေလုပ်ရမလဲเนาะအဲ့ဒါလေးနည်းနည်းပြောပြပေးပ
ါတခုရှိတာကပေါ့เนาะဒီအမေရိကမှာတော့ဒီမှာကိုနေတဲ့ state ပေါ်မှာလည်းမူတည်ရယ်ပေါ့เนาะကိုအကယ်၍အခု Texas လိုမျိုးအခုဒီမှာကြတော့မျိုးမျိုး state ဆိုလို့ရှိရင်တော့သူ clinic တွေ covid testing site ဆိုပြီးတော့ဒါပေမဲ့ covid testing site ဆိုပေမဲ့ covid testing clinic တွေဖွင့်နေဆိုနေအဲ့ဒီမှာသူစမ်းတာတော့မဟုတ်သူအဲ့မှာသူကနမူနာယူယူပြီးတော့အကယ်၍နေမကောင်းဘူးကိုဗစ်ဖြစ်ချင်လားမသိဘူးဒါဆိုလို့ရှိရင်ကိုလည်းကာကွယ်တဲ့အနေနဲ့ရဲသူများကိုလည်းကာကွယ်တဲ့အနေနဲ့အဓိကပထမ protection ပေါ့နော်ဒီကာကွယ်ဘူးကအဓိကဆိုအာ mask တာတွေရောပါတွေရောအကုန်လုံးအဲ့ဒါလုပ်ပြီးတော့အကယ်၍ကိုမှထပြီးတော့သွားနိုင်ခွင့်သွားနိုင်လာနိုင်တဲ့အခြေအနေရှိတယ်ဆိုလို့ရှိရင်တော့အဲ့လိုအကာအကွယ်လုပ်ပြီးတော့ဒီ testing site တွေကိုသွားလို့ရတယ်ဒါပေမဲ့ testing site တွေကိုအာမသွားခင်မှာဒီမှာကဟိုကြိုပြီးတော့ဖုန်းခေါ်ရတယ်ပေါ့နော်ဖုန်းခေါ်ရတယ်ကိုရဲ့ဟိုဟာဆရာဝန်ကိုပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်ဒီ clinic testing clinic တွေရဲ့ဖုန်းနံပါတ်အနည်းနာမှာရှိတဲ့ testing clinic တွေရဲ့ဖုန်းနံပါတ်ပဲရှိအဲ့တော့ဟိုဖုန်းခေါ်ပေါ်ပြီးတော့သူတို့ကအပွိုင်မန့်ယူပြီးတော့သွားပြီးတော့အဲ့ဒီမှာအာနမူနာကိုသွားပေးရပါပေါ့နော်သူတို့အဲ့မှာနမူနာသူတို့ယူပဲအဲ့မှာနမူနာယူမဲ့ train လုပ်ထားတဲ့လူတွေရှိတယ်အဲ့မှာနမူနာတွေယူပြီးတာနဲ့သူတို့ကလည်းညွှန်ကြားပါလိမ့်မယ်ဘယ်လိုမျိုးအိမ်ပြန်လို့ရှိရင်ဘယ်လိုနေပါ냐ပေါ့နော်ဘာလို့လဲဆိုတော့ဒါ virus ကိုမှသွားလည်နာနိုင်တဲ့အခြေအနေမျိုးရှိတယ်ဆိုလို့ရှိရင်တော့သူတို့ကတော့များသောအားဖြင့်အိမ်ကိုပြန်လွှတ်တယ်နမူနာယူပြီးလို့ရှိရင်ပြီးတော့ဒါပေမဲ့ guideline နဲ့ပေးတာပေါ့နော်အိမ်ပြန်ရေမြင့်များတော့ fluid replacement လုပ်ပြီးအဲ့လိုမျိုး quarantine လုပ်နေတိုင်းနဲ့အဲ့လိုမျိုး guideline မျိုးပေါ့နော်အိမ်တွင်းကနေအိမ်ပြန်ကိုနှစ်ပတ်သုံးပတ်မထွက်ဖို့ရဲ့ပြန်ကြားထဲမှာအဖြေကို test result ကိုပြန်ပြီးတော့ဟိုပို့ပေးဖို့ရပြီးတော့အဲ့ဒီ testing site မှာကြာတော့နမူနာယူပြီးတဲ့အဲ့ဒီနမူနာကိုကြာတော့အဲ့ဒီနမူနာကနေပြီးတော့ဒီဆေးရုံတွေကိုပို့တာပေါ့နော်ဒီ lab တွေကိုပို့တာပေါ့နော်ဆိုရင်ဥပမာသမတို့ site နဲ့သမတို့ဆေးရုံနဲ့ချိန်ထားတဲ့ testing site လို့ရှိရင်ဒီနမူနာတွေသမတို့စီကိုရောက်လာမယ
်အခု covid-19 ရောဂါပေါ့နော်တစ်ကမ္ဘာလုံးမှာပြန့်နှံ့နေတယ်မြန်မာလူထုဟိုဘယ်လိုအကြံပေးကြမှာ
ဟုတ်ကဲ့အမင်းနည်းနည်းပြောရလို့ရှင်ဟို laboratory personnel ဖြစ်တဲ့အတွက်ကြောင့်မလို့ clinician မဟုတ်တဲ့အတွက်ကြောင့်မလို့ဒီအကြံပေးတဲ့ဥစ္စာကြတော့ healthcare professional အနေနဲ့ဒီ covid-19 suspect ဖြစ်တာပဲဖြစ်ဖြစ် covid-19 ဖြစ်နေတဲ့လူပဲဖြစ်ဖြစ်ပေါ့နော်ဆိုရင်သွားနိုင်လာနိုင်သေးတယ်ဘာညာအကယ်၍မလို့ရှာရှာနည်းနည်းမနေနိုင်သေးတယ်ဆိုလို့ကြည့်ရင်ဆိုလို့ရှိရင်တော့ကိုယ့်အကိုတော့အိမ်မှာ quarantine လုပ်နေအတန်အတန်အပြင်မထွက်တာလဲကောင်းတယ်ဘာဖြစ်လဲဆိုတော့ကိုကနေပြီးတော့သူများကိုလည်းမပြန့်စေချင်ဘူးပေါ့နော်ပြီးတော့ကိုအခြေအနေကိုလည်းပို့ပြီးတော့ပို့လည်းမစိုးစေချင်မဆိုတော့ quarantine လုပ်နေတာကနှစ်ပတ်တင်မကောင်းနှစ်ပတ်သုံးပတ် quarantine လုပ်နေတာကတော့အကောင်းဆုံးပဲပေါ့နော်ဒါပေမဲ့ဒါလည်းကိုအခြေအနေပေါ်မှာမကူမူကြည့်မယ်အကယ်၍အသက်ရှူဘယ်လောက်ဖောက်လာလဲ နေနိုင်ထိုင်နိုင်တာမလို့အဆင်မပြေဘူးဆိုလို့ရှိရင်တော့ဒါတော့စေယုံတက်ရမယ်အခြေအနေဖြစ်တယ်ဆိုလို့ရှိရင်တော့စေယုံတော့တက်မနေတက်ရမယ်ဆိုရင်တော့စေယုံတက်ဖို့အတွက်ကိုယ်တိုင်မသွားနိုင်လို့ရှိရင်လည်း ambulance ခေါ်တာပဲဖြစ်ဖြစ်အဲ့လိုမျိုးဒါတော့လိုရမှာပေါ့နော်အကယ်၍ကိုယ်တိုင်နေနိုင်သေးတယ်ဆိုလို့ရှိရင်တော့အများသောအားဖြင့်က fluid replacement ပေါ့နော်ရေမင်းများတောက်အဲ့လိုမျိုး heart attack များတဲ့အဲ့လိုမျိုးမြင်ရတော့အဲ့လိုမျိုးကတော့ဟိုဟာဖြစ်တာပေါ့နော်ဒီ COVID-19 ကတကယ်ဟိုပေါ့ပေါ့ဆဆယောဂမဟုတ်ဘူးဒါတကဘာလုံး WHO ကနေထုတ်ထားတဲ့ဒီ pandemic ဖြစ်တဲ့အတွက်ကြောင့်မလို့တနိုင်ငံနဲ့လည်းဖြစ်တဲ့ယောဂလည်းမဟုတ်ဘူးနိုင်ငံတိုင်းဖြစ်နေတာဒီ data နေလည်းရှိနေတယ် live နဲ့ tracking လည်းလုပ်နေရတဲ့အတွက်ကြောင့်မလို့လူကြီးလူငယ်ဗမာပြည်မှာကိုဗမာပြည်မိသားစုတွေအကုန်လုံးရောလေးလေးနက်နက်ကိုတကယ်တိုက်တွန်းတယ်လူကြီးလူငယ်ကျန်းမာသူပဲဖြစ်စေယောဂလက်ခံရှိတဲ့လူပဲဖြစ်စေဒီ WHO ကခြားထားတဲ့နီးလန်းတွေ CDC ဗမာပြည်မှာလည်းကျန်းမာရေးဌာနကခြားထားတဲ့နီးလန်းတွေကိုလေးလေးနက်နက်နားထောင်ပြီးတော့လိုက်နာပြီးတော့ social distancing လို့ခေါ်တဲ့တယောက်နဲ့တယောက်ခွာခွာပြီးနေတာတွေပြီးတော့အိမ်မှာတက်နိုင်ဆုံးပြင်မထွက်ဘဲနဲ့အိမ်မှာ isolation ပေါ့နော် quarantine တက်နိုင်ဆုံးနေဖို့လေးလေးနက်နက်ထားဖို့အတွက်ကိုတိုက်တွန်းပါတယ်ဒီဟာတကယ်ပေါ့ပေါ့ဆက်ဆာယောဂမဟုတ်ပါဘူ
း။ဟုတ်ကဲ့။ကျေးဇူးများကျေးဇူးများလည်းပဲဖြစ်ပါတယ်။ဟုတ်ကဲ့။